โอเคตมารอดีด็อกเตอร์ยอมไม่เอาครับคุณรู้ยัดตอดตาพออเมียนม้าနေတာတွေเนี่ยဒီยัดตอดตาจองตะจี้တွေပြင်အမျိုးသမီးတွေမှာရောနောက်ရွယ်အားလုံးมาပါပေါ့เนาะကင်ဆာယောဂါဖြစ်တာမျိုးတိခိုက်စေနိုင်တာတွေကိုပြောပြီးมาဒီတစ်ခေါက်တော့ဆရာရေအခုလို့ยัดตอดตาจองအစာနဲ့အဟာရပေါ်တိခိုက်နိုင်တာနဲ့ဘလို့တောက်တင်ဖြတ်တင်တာတွေကိုပြောမှာမို့ဒီအရက်ကြောင့်အစာနဲ့အဟာရပေါ်ထိခိုက်ပုံကိုစရှင်းပြပေးပါလားဆရာကြီ
း။ဟုတ်ကဲ့မိကွန်းလေးရရင်ကောင်းပါတယ်။အဲ့တော့ vitamin A C D E နဲ့ folic acid ပေါ့။အဲ့ဒီ vitamin တွေကကျွန်တော်ခေါ်တာ antioxidant ပေါ့။နောက် anti-cancer ပေါ့နော်။အဲ့ဒီကခန္ဓာကိုယ်ကလိုပါတယ်။အဲ့တော့အရက်တောက်တဲ့အစာမျိုးဒီ malabsorption ပေါ့။ဒီအစာရင်ကနေဒီဟိုမှာဟိုကနေပြီးတော့မှအဲ့ဒီဓာတ်တွေကိုမစုံနိုင်တဲ့အခါကြောင့်မလို့ခန္ဓာကိုယ်မှာပြီးတော့မကောင်းကောင်းမစားတဲ့အကြောင်းမလို့ဒီကွန်ပြောတဲ့ vitamin တွေနဲ့ folic acid ကခန္ဓာကိုယ်မှာအလုံလောက်မရတဲ့အကြောင်းမလို့အဲ့ဒီ vitamin တွေကလည်းဒီကင်ဆာမဖြစ်အောင်ကာကွယ်တဲ့နေရာမှာအရေးကြီးတဲ့အခါကျတော့အဲ့ဒါတွေလည်းနည်းတဲ့ကြောင့်မလို့ခချင်းပြောရင်တော့ကျုပ်ခန္ဓာကိုယ်ရဲ့ဒီကင်ဆာကိုတိုက်ဖြတ်နေတဲ့ဒီ defense ပေါ့နော်ဒီကာကွယ်ရေးအဖွဲ့တပ်ကတော့အားနေဝါတဲ့ကြောင့်မလို့ကင်ဆာဖြစ်ဖို့အတွက်ကအရန်ကို chance များဝါတော့
ဟုတ်ကဲ့ဆရာနောက်တစ်ခုကဆရာပြောခဲ့တဲ့ဒီကစီချက်ကိုပေါ့နော်ရက်မှာမူလတွေကပါထားတဲ့ခါကျတော့အဲ့ဒီသက်ရောက်မှုကရောဒီကင်ဆာဖြစ်ဖို့အတွက
်ဟုတ်ကဲ့အရန်ကောင်းတဲ့မိကွန်းပါပဲ။ဒါနောက်မှမြန်သမီးတွေလည်းကျွန်တော်ပြောတာပါ။အရက်တောက်ရင်ပိုက်ဆွဲတာတကယ်ပါပဲ။ဘာဖြစ်ဆိုတော့အရက်ကကျွန်တော်ကစက်တွေအရန်များလည်းကြာမလို့အရက်တောက်တဲ့လူတွေကတဖြည်းဖြည်းပိုက်တွေဆွဲဆွဲလာတယ်ပိုက်တွေပူပူလာတယ်ဆိုတဲ့ဟာကျွန်တော်ပမာထဲမှာပြောတာဟုတ်လှလို့ဝါလို့ပါလားဆိုပေမဲ့ဝါတာတော့တကယ်တော့မကောင်းပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီဝါတာတခုတည်းကတော့ obesity ခေါ်တာပေါ့။အဲ့ဒီ obesity itself အကြောင်းဝင်လို့လည်းကင်ဆာဖြစ်ဖို့ chance ပုံထပ်ပြီးတော့တိုးစေပါတယ်။ကျောက်သူကအဲကဘကစီတက်များလို့ဝါတယ်ဝါတဲ့ကြောင့်မလို့ထပ်ပြီးတော့ဆိုးကျိုးကြီးဖြစ်စေနိုင်တယ်ဆီးကျိုးဖြစ်တာတို့ဒီစားတွေးတိုးဖြစ်တာတို့ဒါမလို့ကျွန်တော်စီမှာဒီဝါတာကကျွန်တော်ယောဂါတခုလို့သတ်မှတ်ထားပါတယ်ဒီနိုင်ငံမှာတော့ကျွန်တော်ခေါ်တော့ obesity based chronic disease ပေါ့နော်ဒီဝါတာကအစကျွန်တော်ဒီမှာယောဂါလို့သတ်မှတ်ပြီးတော့ကျွန်တော်ကုနေကြရတာပါဘာဖြစ်လို့ဆိုတော့စလာတော့ဝါတာစလာပဲဒါမဲ့ပြီးရင်တွေးတိုးတို့ဆီးကျိုးတို့ကင်ဆာတို့ပါရှေ့လျှောက်ဖြစ်လာတဲ့ကြောင့်မလို့သူကကျွန်တော်ကဒီဆီးကျိုးမဖြစ်ခင်ကင်ဆာမဖြစ်ခင်ဒီ obesity ကိုပါကျွန်တော်ကယောဂါနဲ့ကုနေကြပါပြီ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီယောဂါပေါင်းစုံမနော်ကင်ဆာပါဝင်ဖြစ်စေတဲ့အခြေအကျကိုဆရာဘယ်လိုတောက်သွင်းမှုအကျဉ်းပြင်လဲ။
အကောင်းဆုံးအကျဉ်းကတော့ရက်ကိုရက်လိုက်ကြပါ။အဲ့ဒါတော့အကောင်းဆုံးဆေးပါပဲ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ပြောတော့တချို့ရကငါရက်တော့မဖြတ်နိုင်ဘူး။ exercise လုပ်မယ်။အစာစင်ကျင်မယ်။ဆေးတွေတောင်းဗိုက်တာမင်တွေတောင်းမယ်။အဲ့ဒါကအကျိုးအလကားပါပဲကျွန်တော်တကယ်ကိုတက်ရှိရှင်နေခြင်းနဲ့ကိုမိသားစုနဲ့တက်တက်ရှိနေခြင်းနဲ့ကိုချက်ချက်လူနဲ့တက်တက်ရှိရှင်နေခြင်းနဲ့ကိုပြန်မှန်းလုပ်ပြီးတော့ရှားရတဲ့ပတ်စံနဲ့ကိုဘွားကိုကောင်းကောင်းနေထိုင်ခြင်းနဲ့ဆိုရင်တော့ဥဆုံးအချက်ကတော့အရက်ကိုဖျက်ဖို့ပါပဲတကယ်ဖျက်တာကတော့နောက်တစ်ခုရှိတာပါနော်ကိုကတိုင်းရက်ကတော့ကြီးမရနိုင်ဘူးပြီးတော့အမြဲမြဲတောင်းအောင်နေပြီးတော့ရုတ်တရက်ရက်လိုက်လည်းထုံးစံနိုင်မယ်ကျွန်တော်ဒီ withdraw ပဲပေါ့နော်ဒီမှာအခုချက်ချင်းကြားလိုက်တဲ့အရင်ခါကျတော့လည်းချက်ချင်းဆိုးကျိုးတွေဖြစ်လာနိုင်တာပေါ့အဲဒါကြတော့လည်းဆရာဝန်တွေအခုဆိုရင်လည်းကျွန်တော်တို့ဒီ specialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်မလဲဆိုတဲ့ဟာကိုကျွန်တော်တို့ဟိုးခေတ်တည်းကကျွန်တော်ပြမပြမလည်းအဲဟို specialist တွေရှိပါတယ်အရက်ကိုဘယ်လိုဖြတ်တဲ့ခါမှာဘယ်လိုချောချောရှိရှိနဲ့စတတ်တတာနဲ့ဖြတ်လို့ရမလဲဆိုတဲ့ဟာတွေအထူးကူတွေရှိပါတယ်အဲဒါတွေနဲ့ပြပြီးတော့ချွေးရင်းနဲ့ခုဖြတ်သွားရင်တော့အကောင်းဆုံးပါပဲပလန်တော့လောက်အောင်ပါတော့ဥမာအလုပ်ကိုလည်းကိုထားပါတော့အလုပ်မှာလည်းကိုရဲ့မိတ်ဆွေတွေမိသားစုတွေကနေပြီးတော့ကိုဘယ်လိုကူညီပြီးတော့အဲ့ဒီဖြတ်နေတဲ့အချိန်မှာဝိုင်းပြီးတော့ကူညီဖို့အတွက်အဲ့ဒီပေးချာပလန်လုပ်ပြီးတော့မှဖြတ်ဖို့ကတော့အကောင်းဆုံးပဲအဲ့တော့ကျွန်တော်အကျဉ်းကတော့ရက်ကို short တောင်းရင်ကောင်းမလားဆိုရင်လုံးအရန်တောင်းနေတဲ့ဆိုင် short တောင်းလည်းနည်းနည်းလေးတော့ပိုဆက်တာပါတယ်ဒါပေမဲ့အကောင်းဆုံးကတော့ဖြတ်ပါဖြတ်ပါဆိုတော့အရင်တောက်နေကြမဟုတ်ဘူးဆိုရင်လည်းငါတို့ဘောတစ်ပြေးလျှော့ပြီးဖြတ်ပါဒီခါဒီမှာတောက်တယ်ဆိုရင်လုံးဝမတောက်တော့ပါနဲ့ဘာလို့ဆိုတော့နည်းနည်းတောက်ရနေပြီးတော့မှများများတောက်ဖြစ်သွားလိမ့်မယ်သူပြင်ကျွန်တော်စင်ငင်ချင်းတွေနဲ့ပါတီတို့ဂျာမန်ဂက်သရီမှာတွေ့ရခါကျတော့ဟိုလူကမြောက်ပင်ဒီလူကမြောက်ပင်နဲ့အဲ့ဒါနဲ့တောက်နေတောက်ရနေပို့ပို့တောက်ဖြစ်သွားတာပေါ့နောက်အသက်ကြီးတဲ့လူတွေမှာနောက်တစ်ခုရှိတာပို့ပို့ဘယ်လောက်တောက်မလို့တောက်မမသိတော့ဘူးဘာဖြစ်လို့ဆိုတော့မူးတဲ့ခါကျတော့ကဘယ်လောက်တောက်မှလည်းမသိတော့ဘူးအဲ့တော့မူးတော့ခန္ဓာကိုယ်ကလည်းစိတ်ပျော်စလို့ဖြစ်သွားပြီးတော့စိတ်ကပိုပျော်ခြင်းတို့ပိုတောက်မြင်နေတဲ့တောက်လို့မရတော့ဘူးချိန်လို့မရဘူးဖြစ်သွားတဲ့အကြောင်းမလို့ရက်ကတော့မတောက်တာတော့အကောင်းဆုံးပါပဲ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားရေးကြည့်တာတော့ပြောလို့ရှိမလား
တခုကျွန်တော်ပြောဖို့မိသွားတာဒီအိတ်တာဒီမှာကျွန်တော်လူငယ်လည်းပြောကြပါတယ်သူအိတ်လို့မရဘူးဆိုရင်လည်းရက်တောက်လိုက်ရင်အိတ်ပျော်သွားတယ်ဟုတ်ကဲ့ရက်ကအိတ်ပျော်အောင်လုပ်တဲ့အချိန်မှာတော့ကောင်းတယ်ဟုတ်တယ်ရက်တောက်တဲ့အချိန်မှာမူပြီးတော့အိတ်ပျော်သွားတယ်ဒါပေမဲ့အဲ့ဒါလည်းပြီးရောကျန်တဲ့ဟာမကောင်းတော့ဘူးဘာဖြစ်လို့ဆိုတော့အရင်ကအိတ်အစပြိအိတ်ပျော်သွားတယ်ねကျွန်တော်တို့ပုံကျမ်းတောက်ကြည့်မှကျတော့ အဲ့လိုရတော့မရဘူးဒါပေမဲ့အဲ့ပြော်ဝါနဲ့တောက်လျှောက်ကောင်းကောင်းအဲ့ဝါမနေ့တိဒါကပုံမှန်ဟိုရမသားတွေပဲအဲ့လိုမြန်လူတွေပေါ့ခြားပါတော့အိတ်ဆက်တောက်တယ်ဆိုတော့ဥမာကျွန်တော်ရှင်းပြမယ်အဲ့လိုမြန်တဲ့လူတွေကတစ်ယောက်ကရက်တောက်လို့ရက်တောက်ပြီးတော့အဲ့ပြောင်းလုပ်လိုက်တယ်နောက်တစ်ယောက်ကအိတ်ဆက်တောက်ပြီးတော့အဲ့ပြောင်းလုပ်လိုက်တယ်အဲ့လိုလူတစ်ယောက်မှာတော့မအိတ်ဆက်တောက်တဲ့လူကအိတ်ဆက်တောက်လိုက်လို့အဲ့ပြော်ဝါရဲဆိုရင်သူတောက်လျှောက်အိတ်သွားပါဘာသာသူ့ရဲ့ပြဿနာချက်ချင်းအိတ်မပြောတဲ့ပြဿနာအဲ့လူကအိတ်ဆက်တောက်လိုက်ကြမလို့တောက်လျှောက်မနေ့ခေါင်းနဲ့အဲ့လိုရပါရက်တောက်တဲ့လူကြတော့ဟုတ်တယ်သူကရက်တောက်လိုက်တယ်အိတ်ပြော်ပါတယ်ဒါပေမဲ့ညလိုကြတော့ပြန်နိုးလာအောင်နောက်ညလေကြတော့ပြန်နိုးရုံနဲ့မကားသေးဘူးအိတ်လိုက်နိုးလိုက်အိတ်လိုက်နိုးနဲ့ဆိုတော့ဒီက sleep ရဲ့ quality ကိုကထိခိုက်တာပေါ့ဆိုတော့ဒါမှမဟုတ်ရက်တောက်တာဒီအိတ်တာကိုကထိခိုက်ပါတယ
်ဟုတ်ကဲ့ဆရာဒီနောက်ဆက်တွဲနောက်ထပ်ပြောဖို့ရှိသေးလားဆရာ
နောက်တစ်ခုကသွားဝပြီးဖြစ်တာကျွန်တော်ရဲ့မှတ်ဉာဏ်ရဲ့ memory formation ပေါ့နော်မှတ်ဉာဏ်ကိုစလုံးနေတဲ့အချိန်ကအဲ့ရင်ဒူရထင်တာအဲ့ရင်ကအဲ့ပြော်ပါကြီးဘာမှငါခံတော့ဘူးတကောလုံးကနားနေတယ်ထင်ကြတာမဟုတ်ဘူးဒီ memory storage processor အဲ့ချိန်မှလည်းသူကလုံနေတာပါပဲဆိုတော့ဘာသွားတွေ့လဲဆိုတော့အေးအေးကောင်းကောင်းမောရတဲ့လူတွေကျွန်တော်ခေါ်တာ sleep apnea လို့ဟာမျိုးသူချင်း alcohol တောက်တဲ့လူတွေမှာဒီညဖက်အဲ့မှတ်ဉာဏ်အလုပ်ကသွားထိခိုက်တယ်ကြောင့်မလို့ဒါနောက်တစ်ချက်ပေါ့နော်ရသွားတဲ့လူတွေမှာမှတ်ဉာဏ်ရော့တဲ့ဒီသူငယ်ပြန်တဲ့ယောဂါဖြစ်တယ်ဆိုတော့အဲ့ဒါကြောင့်လည်းဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်အဓိကပြောချင်တာတော့အိတ်တာအစရက်ကမကောင်းပါဘူး။ခြားပါတော့တက်ကြည့်ရလို့လူတွေကအေးအေးလို့ကောင်းအောင်မရဘူး။အေးမပြောဘူးဆိုတဲ့လူတွေဆရာဝန်တွေ့ပြီးတော့ဆရာဝန်စီကအိတ်ဆေးကိုပြောချင်တောင်းတဲ့ဟာက better than ကော့ကိုအရက်နဲ့အိမ်မှာအေးလို့မရလို့အရက်တွေဝယ်ပြီးတော့အရက်တောက်ပြီးအိတ်ပြောင်းလို့တာပုံပြီးတော့ဆိုးပါလား
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။